အန်တီရန်ကုန်တိုင်းဒေသကြီးမြို့တော်မှာဒီဂုံကြော်သရာတိစောက်ထားနဲ့ပတ်သက်ပြီးအဆူတင်သွင်းတာပယ်ချခံရတယ်လို့ကြားသိရခင်ဗျာအဲ့ဒါဘယ်လိုများဖြစ်လာလဲသိပြပါခင်ဗျာ
ပြီးခဲ့တယ်ပေါ့နော်လွတ်တော်အစည်းအဝေးပေါ့အဲ့ဒါကမေလတုန်းကလှုပ်တာပေါ့မေလတုန်းကလှုပ်တဲ့လွတ်တော်အစည်းအဝေးမှာစင်းစစ်ချုပ်ကပေါ့နော်တိစောက်ပြီးစီးသွားတဲ့ဂုံကြော်သရာ၄ခုထဲမှာသူကတစ်ခုရဲ့အစင်ခံစားကိုပဲအကြောင်းကိုပဲသူကရှင်းလင်းနိုင်တယ်လေအဲ့ဒီတစ်ခုကဘာလဲဆိုဘင်းနောင်ဂုံကြော်သရာပေါ့နော်ဘင်းနောင်ဂုံကြော်သရာနဲ့ပတ်သက်ပြီးတော့စင်းစစ်ချုပ်ကအဲ့ဒီမေလမှာအန်တီတို့လွတ်တော်ကိုအစင်ခံတဲ့နေရာမှာပေါ့နော်အမူလရာသားစဉ်ကတော့အန်တီတို့လွတ်တော်ကခွင့်ပြုခဲ့တာက21ဘီလီယံပဲခွင့်ပြုခဲ့တယ်ပေါ့နော်ဒါပေမဲ့တကယ်ဘင်းနောင်သရာကိုတိစောက်လိုက်တဲ့အခါမှာထပ်တိုးလုပ်ငန်းတွေဆောင်ရွက်ရလို့ဆိုပြီးတော့28ဘီလီယံလောက်ကုန်သွားတယ်ပေါ့နော်ဒါကြောင့်မလို့အဲ့ဒါနဲ့ပတ်သက်ပြီးတော့စင်းစစ်ချုပ်ကစင်းစစ်စီတဲ့အခါမှာဒီဘေးနောင်တရာကိုတိဆောက်တဲ့ကုမ္ပဏီတွေနဲ့သိန်း4000ကျော်နိုင်ငံတော်ကိုပြန်သွင်းရတဲ့အဆင့်ဖြစ်လာတယ်ပေါ့နော်အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အန်တီကတခြားသောကုန်းကျစရတွေနဲ့ပတ်သက်ပြီးတော့လည်းမေးခဲ့တယ်တခါတည်းပေါ့အဲ့တော့တခြားသောကုန်းကျစရတွေဆိုတာဘာလဲဆိုတော့အဲ့ဒီအချိန်မှာကလေးကပေါ့နော်ရန်ကုန်မြို့မှာပြီးစီးသွားတဲ့ကုန်းကျစရက၄ခုရှိနေတယ်ဘင်းနောင်ကုန်းကျော်တရာ၊လှဲတန်းကုန်းကျော်တရာ၊ရွှေကုန်းနိုင်ကုန်းကျော်တရာနဲ့မြင်းဒီကုန်းကုန်းကျော်တရာပေါ့နော်။ကုန်းကျော်တရာကြီး၄ခုရှိခဲ့ပေမဲ့လည်းအဲ့ဒီ၄ခုအတွက်ကိုမေလမှာတင်တာကတစ်ခုအတွက်ပဲတင်နိုင်တယ်။ဒါကြောင့်မလို့အတရာပြီးခဲ့တဲ့၄-၅လလောက်ခရေကဒီကုန်းကျော်တရာတွေအတွက်ငွေစင်းရှင်းတန်းကိုပေါ့နော်ပြည်သူသိအောင်ကြီးညာပေးပါဆိုပြီးတော့လွှတ်တော်ယုံကိုဒါအဆိုလျှောက်လွှာတင်ထားတာပေါ့နော်။အဲ့ဒီအဆိုကအခု30ရည်နေမှာအန်တီအနေနဲ့လွှတ်တော်မှာတရားဝင်တင်သွင်းဝင်ရတယ်။အဲ့တော့ဘာပဲဖြစ်ဖြစ်ကျန်တဲ့ဂုံကြော်တရာနှစ်ခုတော့ကတော့ကျန်သေးတယ်။ရွှေကုန်နိုင်ဂုံကြော်တရာကလည်း18ဘီလီယံလောက်ကုန်တယ်။နော်မြင်းနေဂုံကြော်တရာကလည်းပဲကုန်တယ်ပေါ့နော်။အဲ့တော့မြင်းနေဂုံကြော်တရာဆိုရင်လည်းဒီလို18ဘီလီယံလောက်ရှိတယ်ပေါ့နော်။ဘာပဲဖြစ်ဖြစ်ဒီဂုံကြော်တရာကြီး၄ခုအတွက်ကိုနိုင်ငံတော်ကအနည်းဆုံး85ဘီလီယံသုံးပြီးပြီ။တကယ်လို့ထပ်တိုးလုပ်ငန်းတွေနဲ့ဆိုလို့ရှိရင်80ဘီလီယံနီးပါးလောက်ပြန်ကုန်သွားမလားဆိုပြီးတော့အတိစိုးရိမ်တယ်ပေါ့နော်
။လွတ်တော်ကရောဘာကြောင့်ဒီလိုမျိုးအတိမပြုတ်ဘူး။ဒီစင်မထုတ်ပြန်ဖို့ပြောဆိုတယ်လို့သိရတယ်ခင်ဗျာ
။အော်လွှတ်တော်ကတော့ထုံးစံအတိုင်းပဲပေါ့နော်။ဒါဟိုအစိုးရအဖွဲ့ဝင်ကြီးတွေကဟိုဖြစ်စေခြင်းနဲ့ဆန္ဒအတိုင်းပဲလွှတ်တော်ကိုယ်စားလှယ်အများစုကဆုံးဖြတ်တာဖြစ်တယ်လေ။နော်။ဒါလွှတ်တော်တက်တန်း9နှစ်အတွင်းမှာလောက်လျှောက်ကြည့်လိုက်မယ်ဆိုလို့ရှိရင်အစိုးရအဖွဲ့ရဲ့သဘောဆန္ဒကိုဆန့်ကျင်ပြီးတော့လွှတ်တော်ကိုယ်စားလှယ်အများစုကဆုံးဖြတ်ခဲ့တာမရှိပါဘူး။
ဟုတ်ကဲ့ဒီလုပ်ငန်းတွေကိုဒီကန်ဖိုက်ချပေးတဲ့စနစ်နဲ့နိုင်ငံတော်အစိုးရဘယ်ကုမ္ပဏီတွေဘယ်ကုမ္ပဏီတွေဘယ်လိုပုံစံနဲ့ချပေးရဆိုတာသိရတယ်ခင်ဗျာ
အဲအန်တီတို့သိရသလောက်ကတော့ဒီဂုံးကျော်တရာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီပေးနေကြကတော့အစိုးရနဲ့နှီးဆက်တယ်လို့နာမည်ကြီးနေတဲ့ကုမ္ပဏီတွေပဲပေါ့လေဟိုပေးနေကြကုမ္ပဏီတွေပဲရပါတယ်ပေါ့နော်ဟိုကုမ္ပဏီတွေကတော့ထုံးစံအတိုင်းတော့တင်ရတာပေါ့ကွတင်တယ်တင်ရတာတွေရှိပါတယ်ပေါ့နော်ဒါပေမဲ့ဒီလူလူတို့အတွက်ကောဆောက်လို့ရလောကထဲမှာရောဟိုလူပြောသူပြောများနေတဲ့ကိစ္စကတော့ဆောင်ရွက်နေချာကုမ္ပဏီတွေပဲပေါ့နော်နှိစက်တဲ့ကုမ္ပဏီတွေပဲရတယ်ဆိုတဲ့သတင်းစကားပဲပေါ့နော်အဲ့တော့တကယ်အမှန်လဲအဲ့လိုဖြစ်နေတာပေါ့နော်လုံနေချာကုမ္ပဏီတွေပဲပြန်ပြီးရနေတဲ့သဘောဖြစ်နေတာပေါ့နော
်ဟုတ်ကဲ့ဒီကိစ္စတွေရောတကယ်တမ်းကျရင်ပြည်သူလူထုရောလွတ်တော်ကိုယ်စားလှယ်ရောပြည်ဝင်လင်းချပြမယ့်ကိစ္စတွေဖြစ်ပါသလားခင်ဗ
ျအမှန်ကတော့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေမှာတည်တည်ချပြောထားပြီးသားပေါ့နော်ပုံမှန်251မှာပေါ့နော်လွှတ်တော်အစိုးရအဖွဲ့ကသူလုပ်မဲ့စီမံကိန်းတွေကိုလွှတ်တော်ကိုတင်ပြပြီးတော့လောက်ရတယ်ပေါ့နော်အဲ့တော့အမတင်ပြတာတော့မဟုတ်ဘူးတင်ပြတယ်ပေါ့နော်အဲဂုံးကျော်တရာတွေစောင့်နေအခုဆိုလို့ရှိရင်2016ဆက်ခွန်ဘဏ္ဍာနှစ်မှာဂုံးကျော်တရာနှစ်ခုထပ်ဆောင်မယ်ဆိုပြီးတော့ပြောတယ်မြောက်ကလာဂုံးကျော်တရာလည်းလုပ်မယ်လို့ပြောတယ်လေနော်အဲ့တော့လုပ်မယ်ဆိုတာပဲပြောတာပေါ့ဘလို့ပုံစံနဲ့လုပ်မယ်ဘလောက်ပတ်စံသုံးမယ်ဆိုတဲ့ကိစ္စတွေကတော့ရေဘူးကပြောတာလောက်ပဲရှိတယ်ပေါ့နော်။ဥပမာပဲဒီကုန်းကျော်တရာကို18ဘီလီယံမှန်းတယ်ဒါလောက်ပဲပေါ့နော်။ဒါပေမဲ့တကယ်တမ်းကုန်းကျော်တရာတွေကိုစောက်တဲ့အခါမှာတော့ဟိုခမ်းမန်းထားတာတွေထက်ပိုကုန်တာတွေများတယ်ပေါ့နော်
။ဟုတ်ကဲ့အခုပြီးစီးသွားတဲ့ဒီကုန်းကျော်တရာတွေရဲ့ဘန်နာရေးကိစ္စတွေကိုစင်းစစ်ကကြတော့ဘယ်အဖွဲ့တွေအများစီစစ်တယ်လို့ကြားသိရလဲ
။အဲပြဿနာကစင်းစစ်ချုပ်ကဥပဒေပေါ့နော်စင်းစစ်ချုပ်ကဥပဒေအရဆိုလို့ရှိရင်အစိုးရအဖွဲ့ကခွင့်ပြုတဲ့လုပ်ငန်းတွေကိုပဲသူကစစ်စစ်ရတယ်ပေါ့နော်အဲ့တော့ဒီဂုံးကျော်တရားတွေကိုစစ်ဖို့ကိုတော့ပေါ့နော်စင်းစစ်ချုပ်ကဟိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကဖွဲ့စည်းထားတဲ့တိုင်းဆောက်လုပ်ရေးကော်မတီကခွင့်ပြုတဲ့အချိန်ကြရင်သူကစစ်ရတယ်ပေါ့နော်အဲ့တော့ခွင့်ပြုတဲ့အချိန်ထိစောင့်ရတာပေါ့နော်ဥပမာဖြစ်ဆိုရင်လှဲတန်းဂုံးကျော်တရားဆိုရင်2012ခရီးကပြီးနေကြတာပေါ့ဒါပေမဲ့ရန်ကုန်တိုင်းဆက်လို့ရေးကော်မတီကခွင့်ပြုချက်မပေးတဲ့အတွက်ကြောင့်မလို့ပေါ့နော်2014အထိတိုင်အောင်စင်းစစ်ချုပ်နေတဲ့ဒါလုပ်ငန်းစစ်ဆေးခွင့်မရခဲ့ဘူးပေါ့နော်ဟိုတလောကမှာအဲပြီးခဲ့တဲ့ဒီနှစ်ပေါ့နော်ဒီနှစ်2015ရောက်တော့မှပဲစင်းစစ်ချုပ်ကတိုင်းဆက်လို့ရေးကော်မတီရဲ့ ခွင့်ပြုချက်ကိုရတယ်2015တောင်မှအတိထင်းနဲ့ဂျွန်လောက်မှရတယ်ထင်တယ်အဲ့တော့အဲ့တော့မှရတဲ့အတွက်ကြောင့်မလို့ပေါ့နော်အခုမှအခုလွတ်တော်ပေါ့နော်အခုနိုဝင်ဘာလမှလွတ်တဲ့လွတ်တော်မှာမှစင်းစစ်ချုပ်ကလှဲတန်းဂုံးချော်တရားအတွက်အစဉ်ခံစားကိုတင်ပြနိုင်တယ်ပေါ့ဒါတော်တော်လေးကိုရုပ်ဆိုးတဲ့ပြဿနာပေါ့ဘာကြောင့်လဲဆိုတော့လှဲတန်းဂုံးချော်တရားထက်9လနောက်ကျပြီးမှဖွင့်တဲ့ဘေးနောင်ဂုံးချော်တရားရဲ့စည်ရင်းကိုတောင်မှ2015မေလမှာစင်းစစ်ချုပ်ကတင်ပြနိုင်ခဲ့တယ်အဲ့တော့အဲ့ဒါထက်ခုနလစော်ပြီးပြီးခဲ့တဲ့လှေတန်းဂုံးကျော်တရားရဲ့เนาะစီးရင်ကိုစင်းစစ်ချုပ်ပြီးအခုနိုဝင်ဘာလမှာမှဒါလွတ်တော်ကိုတင်ပြနိုင်တယ်ပေါ့ဒါကြောင့်မလို့လှေတန်းဂုံးကျော်တရားဟာအင်မတန်ကိုမှပေါ့เนาะဟိုဆောက်လုပ်တဲ့ကုမ္ပဏီခင်ဗျာလဲအရှုံးပေါ်တယ်လို့တော့ကြားပါတယ်ဟုတ်မဟုတ်တော့မသိဘူးပေါ့เนาะအရှုံးပေါ်ပြီးတော့လုပ်ပေးတာဆိုရင်ဘာကြောင့်ပေါ့เนาะဒီလောက်အကြာကြီး2012တည်းရဲ့ကိစ္စလို့3နှစ်ကြာတဲ့အထိစင်းစစ်ချုပ်ကပေါ်တော့လွတ်တော်ကိုအစီအခံစာတင်ပြနိုင်တဲ့အခြေအနေမရှိရတာလေပေါ့မင်းကုန်းထုတ်စရာတွေဖြစ်နေတယ်နော်ဒါကြောင့်မလို့လဲ NDRD အစိုးရတင်တာမင်းကုန်းထုတ်စရာတွေများတဲ့အတွက်ကြောင့်မလို့ဒီအစိုးရတင်ခဲ့တာပ
ါလက်ရှိဂုံးရတရား၄ခုကလည်းဆောက်လို့ပြီးစီးသွားပြီတုံးလည်းအသုံးပြုနေပြီနောက်ဆက်လက်ပြီးတဲ့အခုဆိုရင်တာမွေမှာလည်းဆောက်နေတယ်ရှင့်မိုင်မှာလည်းဂုံးရတရားတွေဆက်လက်ဆောက်နေဒီဂုံးကျော်တရားတွေရောအမှန်တကယ်ပြည်သူလူထုတွားရေးလာရေးအတွက်အဆင်ပြေတဲ့ဂုံးကျော်တရားတွေဖြစ်ခဲ့တယ်လို့တွေ့မိလား
အဲ့တော့ဒါနဲ့ပတ်သက်ပြီးတော့အစိုးရအဖွဲ့ရဲ့ဖြေရတော့เนาะဂုံးကျော်တရားတွေစောက်ချင်းဖြစ်ပြည်သူလူထုသွားရေးလာရေးကအရင်ကထက်စာလို့ရှိရင်ပို့ပြီးတော့အဆင်ပြေလာတယ်။ဂျင်းရောပိတ်ဆို့မှုတွေကိုထိုက်လျောက်ဖြည့်ရှင်းနိုင်တယ်လို့ပြောတယ်ပေါ့နော်။ဒါပေမဲ့အန်တီတို့လက်တွေ့ပေါ့နော်ပြည်သူလူထုခံစားနေရတာကတော့အရင်ကထက်စာလို့ရှိရင်တော့ဂျင်းရောပိတ်ဆို့မှုတွေပို့လာတယ်ပေါ့နော်။အဲ့တော့အရင်ကထက်စာလို့ရှိရင်လူတွေကပဲပို့ပြီးအိမ်ပြန်ထွက်လာလို့လားတော့မသိဘူးပေါ့နော်။ဒါမှမဟုတ်ဟိုအစိုးရအဖွဲ့ပြောတာကတော့ကားတွေကတော့ပို့များလာလို့ပြောတယ်ပေါ့နော်။အဲ့တော့ဂုံးကျော်တရားမထိတ်မဖြစ်ခင်ကကားအည်အတွက်နဲ့ဂုံးကျော်တရားတွေစောက်ပြီးကားအည်အတွက်ကိုလည်းဒါနှိုက်ရှင်ဖို့တော့လိုမှာပေါ့နော်။အဲဒါကြောင့်မလို့အာဟိုသူ့အမြင်ကိုအမြင်နဲ့တော့ပြောတာပဲလေ။ပြည်သူလူထုဘက်ကအမြင်ကတော့ဂုံးကျော်တရားတွေစောက်ခြင်းအားဖြင့်ရင်းမျောပိတ်ဆို့မှုတွေဟိုထိုက်တင်တဲ့လောက်မပြေလည်ပါဘူးဆိုတာကိုတော့ပြည်သူလူထုကဒါလက်တွေ့ခံစားသိရှိနေရတယ်လေ။